ထိုင်းနိုင်ငံကမြို့ပြအိမ်ယာတွေမှာမွေးရဝင်ရောက်မှုအတော်ကလေးများလာတဲ့ပြဿနာအတစ်ကိုဘန်ကောက်ကမိသက်သမားတွေကြုံတွေ့နေရတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။2013ခုနှစ်တုန်းကအိမ်တွေထဲမွေးဝင်လို့ဖမ်းမိတဲ့အမှုက16,000 လောက်ရှိရကနေအခု2016မှာ 29,000 ထိရှိလာခဲ့တယ်လို့ဘန်ကောက်အရာရှိတွေက AP သတင်းဌာနကိုပြောပါတယ်။အခု2019ပထမနှစ်ဝန်းမှာတည်းမှနှစ်ကတည်းကရာနှုန်း30ကျော်တိုးလာခဲ့တာဖြစ်ပါတယ်။မွေးပြဿနာတိတ်ပြီးဆိုးရတာနဲ့အမျှမိသက်ဌာနတွေဟာမိသက်ရတာထက်မွေးဖမ်းမှုခေါ်တာကပိုများလာတော့မိသက်သမားအတွက်မွေးကိုကင်တွယ်ဖမ်းချုပ်နည်းတင်တန်းပေးဖို့အတွက်လိုအပ်လာတယ်လို့ပြောပါတယ်။အခုလိုမွေးတွေပေါ်လာတာဟာဘန်ကောက်မှာစွန့်ပစ်အမှိုက်ပြဿနာကြောင့်ဖြစ်တယ်လို့ထိုင်းအမျိုးသားဥယျာဉ်များဆိုင်ရာဌာနကတရိတ်ဆန်ရှိကူဆရာဝန်ပီယာဆရီရက်ကပြောပါတယ်။အမှိုက်ပုံတွေတစ်နှစ်တခြားပိုးပြီးများလာတဲ့အခါကျွတ်နဲ့ညှက်တယ်ကျစားကြရကနေသူတို့ကိုကြိုက်နှစ်သက်စွာစားတော့တဲ့မွေလဲပိုးပြီးပေါ်လာတာဖြစ်ပါတယ်တကယ်လို့ဘန်ကောက်မြို့တော်သူမြို့တော်သားတွေအနေနဲ့အမှိုက်ပြဿနာကိုကောင်းကောင်းကင်တွယ်ကြမယ်ဆိုရင်ကြွက်တွေလဲနည်းလာမှာဖြစ်တယ်လို့မွေလဲနည်းလာမယ်လို့ပြောပါတယ်ဒါကြောင့်ဘန်ကောက်မြို့ခံတွေနဲ့ဘန်ကောက်တစ်မြို့လုံးတန်တန်ရှင်းရှင်းတက်တက်ရရဖြစ်အောင်နေကြဖို့လဲအကြံပေးပါတယ်ဒါပေမဲ့ဘန်ကောက်မြို့ပေါ်မှာတွေ့ရတဲ့မွေအများစုဟာတော့အစိတ်မရှိဘူးလို့လဲပြောပါတယ်